ထိုင်းမြန်မာနယ်စပ်ဆန်လဘူရီမြို့နယ်ကက်ရက်ကင်းပြည်နယ်ကြာအင်းစိတ်ကြီးမြို့နယ်ထဲမှာဖျားသုံးသူရဲစခန်းကိုပြည်သူ့ကာကွယ်ရေးတပ်နဲ့ပူးပေါင်းတပ်ဖွဲ့တွေဘက်ကဝင်ရောက်ပစ်ခတ်မှုတွေဖြစ်ပြီးနှစ်ဖက်တိုက်ပွဲတွေဖြစ်ခဲ့တာကြောင့်နယ်စပ်ကဖျားသုံးသူဆန်ကလဘူရီလမ်းကိုထိုင်းဘက်ကအသွာလာတွေပိတ်လိုက်ပါတယ်။ဒါပြင်နယ်စပ်လုံခြုံရေးကိုလည်းတင်းကျပ်စွာချထားပါတယ်။ဒီသတင်းကိုတော့ VOA သတင်းတောက်မအေးမာကသတင်းဖိတ်ပို့ထားပါတယ်ခင်ဗျာ
။ထိုင်းမြန်မာနယ်စပ်ဆန်ကလဘူရီမြို့နယ်ကက်ရက်ကရင်ပြည်နယ်ကြာရင်စိတ်ကြီးမြို့နယ်ထဲမှာဖျားသုံးသူရဲစခန်းကိုပြည်သူ့ကာကွယ်ရေးတပ်နဲ့ပူးပေါင်းတပ်ဖွဲ့တွေဘက်ကဝင်ရောက်ပစ်ခတ်မှုတွေဖြစ်ပြီးမနေ့တုန်းကတော့နှစ်ဖက်တိုက်ပွဲတွေပြင်းထန်ခဲ့တာပါ။ဒီအတွက်ထိုင်းဘက်ကတော့နေဇက်ကဖျားသုံးသူဆန်ကရဘူရီသွားတဲ့လမ်းကိုပိတ်ထားပြီးလူတွေအသွာလာတွေကိုခွင့်မပြုဘူးလို့လည်းဖျားသုံးသူဒေသကဒေသခံတဦးကပြောပြပါဗျာ။
ကျန်လက်နှစ်ကြီးတော့ထိုင်းဘက်တွေပါပဲကြားတယ်လေ။ကြားတာတော့လူတွေကမသိဘူး။ကြရဆိုတော့သူကထိုင်းနဲ့ကက်ရဲလို့ပြောတာ။ထိုင်းတဲ့ကကြားလာတယ်။ထိုင်းကတော့သူတို့ကတက်ချင်းလောက်တော့သူတို့လေးငယ်နေပါလေလာတယ်။ထိုင်းဟိုဟတ်စီနေပါလေလာတော့လေစားလုံးကြီးတက်ချင်းလောက်တက်ချင်းပိတ်အဲ့လိုမျိုးလောက်ရတော့။ဒါဒီနေ့တော့ဒီလိုပဲအပေါ်မှာတော့လုံငယ်ရတော့သင်ချက်တာတော့ထိုင်းမှာပါတော့။သူတို့ဘာမှမရှိဘူး။လောလောဆယ်တော့ဒီထိုင်းမှာတော့သူကလောလောဆယ်လမ်းကြောင်းတွေပြိုက်ကြတာပေါ့။ဒီကုန်းကြီးနဲ့ဒီစံထပူကြီးပေါ့။တပ်ကွာသူတို့ထိုင်းစစ်တပ်နဲ့ကန့်နေတာလေ။ထိုင်းစစ်တပ်နဲ့ဆိုရင်ဂိုင်းဘလောက်လောက်ရှိမယ်ဆိုတော့ဂိုင်းတရားတော့မရှိစင်။ဒါပေမဲ့သူတို့ဒုက္ခတွေပါလေတော့သူပြေးဝင်တယ်လေ။အကြီးတော့အကြီးတယ်ပေါ့။အမကန့်ရလူနေအင်းနဲ့ကန့်ရဆိုတော့
စစ်ကောင်စီဘက်ကထိုင်းနယ်ခြားသောတပ်ကိုကြော်ပြီးလက်နက်ကြီးတွေနဲ့ပစ်ခတ်တာတွေရှိခဲ့တယ်လို့လည်းဆိုပါရယ်တိုက်ပွဲတွေဖြစ်ပွားပြီးတဲ့နောက်မြန်မာဘက်ကဒေသခံတွေဟာထိုင်းဘက်ကိုထွက်ပြေးကြရတယ်လို့လည်းဆိုပါရယ်မနေ့တုန်းကတော့တိုက်ပွဲတွေအတွင်းနှစ်ဖက်သေဆုံးထိခိုက်မှုတွေရှိနေတယ်လို့လည်းပြောပြပါရယ
်ဒီဘက်ကဟိုတော့ပြည်ရဲ့နိုင်ငံစစ်တောင်းပါဦးမြစ်တော့အဲ့ဒါရေကန်းမီးလောင်နေဟိုရေကတော့ရေနဲ့ကတ်နေပေါ့ဆက်တယောက်ကြာတယ်ကျက်တဲ့ကြရတယ်နောက်တော့ဘယ်နှကပြည်တဲ့ကတော့တယောက်ကြရတော့
တိကြိုက်သေးဆုံးမှုနဲ့ပတ်သက်လို့သတင်းတွေကိုတော့ VOA ကတီးခြားအတိမပြုတ်နိုင်တယ်လို့နှစ်ဖက်လုံးကိုဆက်တွယ်မေးမြန်းဖို့ကြိုးစားခဲ့ပေမဲ့ဆက်တွယ်လို့မရခဲ့ပါဘူးဖျားသုံးသူဒေတာမှာတော့ဒေတာကံပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကအချိန်မရွေးဝင်ရောက်စီးနင်းပြီးပြစ်ခတ်တာတွေလုပ်နိုင်တာတွေတော့တွေ့ရတယ်လို့လည်းဒေတာကံတွေကဆိုပါတယ်
သူတို့ဘလို့ပြောရအောင်လဲဆိုတော့ဟောအချင်းမျိုးတို့ဝင်လို့ရမယ်လေဟိုသူနေဒီလိုတက်နေကြဖွဲ့ပြီးကြလေကြာသုံးကြတော့အဲ့တက်ကလည်းအပြင်ကိုထွက်ရဲဘူးဟောအကြောင်းကြီးရှိလို့ရှိတယ
်မနေ့တုန်းကတော့မနေ့9နိုင်အချိန်ကစပြီးတိုက်ပွဲတွေဖြစ်ပွားပြီးတဲ့နောက်ဖျားသုံးသူရဲစခန်းမီးလောင်သွားခဲ့တယ်လို့ဇန်နဝါရီလ23ရက်နေ့တုန်းကလည်းစစ်ကောင်စီရဲ့ဌာနဆိုင်ရာတွေမှာအလုံးမလုံးဖို့အတွက်ဝန်ထမ်းတွေကိုနေမြေကပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကတတိပေးခဲ့ပြီးလာဝကဆိုင်ရဖယုံနဲ့ဆက်တွယ်ရေးစီပင်မြေစည်းဌာနဆိုင်ရာယုံတွေကိုဒေသခံပူးပေါင်းတပ်ဖွဲ့တွေဘက်ကမီးရှို့တာတွေလည်းလုပ်ခဲ့ပါတယ်ရှင်